အင်္ဂါနေ့တတိယနှုတ်ထွက်ဖို့ဝင်ကြီးချုပ်ထရီဇာမေတင်သွင်းတဲ့ဘေးစစ်သဘောတူညီမှုကိုအင်္ဂါနေ့ညကဗြိတိန်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာအပြတ်သက်ရှုံးနေပြီးတော့ပယ်ထားခံရပါတယ်။ဝင်ကြီးချုပ်မေနီနဲ့နောက်သဘောတူညီမှုအစ်စ်ကိုတင်သွင်းဖို့တော့တနင်္လာနေ့အထိအချိန်ရမှာပါ။ အင်္ဂါနေ့ကမဲခွဲဆုံးဖြတ်ပြီးရှေ့ဆက်လုပ်ဖို့လွှတ်တော်မှာဝင်ကြီးချုပ်ကဘလို့တုံ့ပြန်ခဲ့တယ်လဲ။အတိုက်ခံပါတီဘက်ကတော့အစိုးရအပေါ်အယုံကြည်ရှိအဆိုတင်သွင်းဖို့ဆန္ဒရှိနေတာတွေ့ရပါတယ်။အကြောင်းစုံကိုဒေါ်လာလာတန်းကပြောပြမှာပါရှင်။
ဒါဟာ96နှစ်တာဖြစ်တဲ့ဗြိတိသမိုင်းမှာအစိုးရတရားရဲ့လွှတ်တော်မှာအဆိုးဆုံးဆုံးရှုံးမှုလို့လဲဆိုပါတယ်။ဝင်ကြီးချုပ်ထရီဇာမေးရဲ့ကွန်ဇာတစ်ပါတီဝင်လွှတ်တော်အမတ်တွေဖြစ်တဲ့ဘရက်စစ်ကိုထောက်ခံခဲ့ကြသူတွေရောEUကနေဗြိတိသောက်ထွက်မှုကိုပယ်ချတဲ့အကြောင်းအခုလိုလွှတ်တော်တာဝန်ခံကအင်္ဂါနေ့ညကကြေညာသွားခဲ့တာပါ။ဒါဟာ96နှစ်တာဖြစ်တဲ့ဗြိတိသမိုင်းမှာအစို မတ်စတာ29ရဲ့ဖြစ်တဲ့အတွက်ကြောင့်လေအချိန်ကတော့တဖြည်းဖြည်းအနီးကလိုလာနေပါပြီ။ခုလိုအင်္ဂါနေ့ကစွတ်တော်ရဲ့မဲအပြတ်နဲ့ကန့်ကွက်ချက်ကိုတွေ့ရှိခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ထရီဇာမေကရှိဆက်လို့ရမယ့်ခြေလမ်းသုံးချက်ကိုချပြခဲ့ပါလေ
။ First we need to confirm whether this government still enjoys the confidence of the House.I believe that it does.
ပထမအနေနဲ့ကျမတို့အတည်ပြုဖို့လိုတာကကျမတို့အစိုးရပေါ်စွတ်တော်ကယုံကြည်မှုရှိသလားဆိုတဲ့အချက်ပါပဲ။ယုံကြည်မှုရှိတယ်လို့ကျမယူဆပေမယ့်ဒီညမဲခွဲဆုံးဖြတ်မှုရဲ့ကန့်ကွက်မှုအတိုင်းအတာကိုကြည်ကျင်းအားဖြင့်တခြားလူတွေလည်းဒီကိစ္စမှာဝင်ပြီးစူးစမ်းခွင့်ပေးတယ်နဲ့လို့ကျမထင်ပါတယ်။ဒုတိယကစွတ်တော်အနေနဲ့ကျမတို့အစိုးရပေါ်ယုံကြည်တယ်လို့အတည်ပြုခဲ့ရင်ကျမအနေနဲ့ကျမရဲ့ရောင်းရင်းတွေအာရလင်ရဲ့ DUP ပါတီဝင်တွေနဲ့အတိုက်ခံဝိုင်းရင်စွတ်တော်အမတ်တွေနဲ့တွေ့ဆုံပြီးဒီသဘောတူညီမှုနဲ့ပတ်သက်လို့စွတ်တော်ရဲ့ထောက်ခံမှုကိုရဖို့ဘာလုပ်ဖို့လိုတဲ့ဆိုတာကိုသိဖို့စူးစမ်းမှာဖြစ်ပါလေ။တတိယအနေနဲ့ကတော့ခုလိုဆွေးနွေးပွဲတွေကထွက်လာတဲ့အဖြေတွေကိုကျမတို့အစိုးရအနေနဲ့ EU နဲ့ဆွေးနွေးမှာဖြစ်ပါလေလို့ဝန်ကြီးချုပ်မိကသူ့ဆန္ဒကိုချပြခဲ့တာဖြစ်ပါလေ။လွန်ခဲ့တဲ့နှစ်က EU ကနေနှုတ်ထွက်ဖို့လူမှုသဘောထားဆန္ဒခံယူပွဲမှာနေတိခဲ့ကြတဲ့ဗြိတိနိုင်ငံသားတွေကိုလည်းဝန်ကြီးချုပ်ကအခုလိုတုံ့ပြန်ခဲ့ပါတယ်
။ I became Prime Minister immediately after that referendum.
ဒီနေ့အဲ့ဒီလူမှုဆန္ဒသဘောထားခံယူပွဲအပြီးဝန်ကြီးချုပ်ဖြစ်လာခဲ့တဲ့အတွက်အဲ့ဒီရလာတိုင်းပေါ့မြောက်အောင်မြင်အောင်ဆောင်ရွက်ဖို့ကကျမရဲ့တာဝန်ရှိတယ်ဆိုတာကျမခံယူပါတယ်။ဒါကြောင့်အတိုက်ခံပါဝင်အုပ်စုအားလုံးတို့ကိုကျမပြောလိုတာကဗြိတိနိုင်ငံသားတွေရဲ့ဆန္ဒဖြစ်တဲ့ဒီကိစ္စကိုအောင်မြင်စွာဖြေရှင်းပေးနိုင်ဖို့ကိုနားထောင်ကြပါဆိုတာပါပဲလို့ဝန်ကြီးချုပ်ထရီဇာမေကပြောသွားခဲ့တာပါ။အတိုက်ခံလီဘာပါတီကောင်ဆောင်ဂျယ်မီကိုဗန်ကတော့ဝန်ကြီးချုပ်ထရီဇာမေအစိုးရပေါ်အယုံကြည်မရှိအဆိုကိုတင်သွင်းမယ်လို့သွတ်တော်ဥက္ကဋ္ဌကိုအခုလိုအသိပေးလိုက်ပါတယ်
။ She cannot seriously believe that after 2 years of failure she's capable of negotiating
ဝန်ကြီးချုပ်အနေနဲ့မိမိကြမ်းမြင်တဲ့အထိဒီကိစ္စကိုအောင်မြင်အောင်လှုပ်ဆောင်နိုင်ခြင်းမရှိခဲ့တဲ့အတွက်နိုင်ငံသားတွေအကျိုးဆက်ရှိပြီးသဘောတူညီမှုကိုနှိမ့်နှိုင်းယူနိုင်လိမ့်မယ်လို့သူဆက်ပြီးယုံကြည်နေတာကိုကျွန်တော်အံ့အားသင့်လို့မဆုံးပါဘူး။ကျွန်တော်တို့ရင်ဆိုင်နေရတဲ့အရေးကြီးဆုံးအချက်ကဒီပါလီမန်နဲ့နိုင်ငံရဲ့ယုံကြည်မှုကိုဒီအစိုးရကသူဆွေးနွေးသွားပြီးဆိုတဲ့အချက်ပါပဲ။ဒါကြောင့်အစိုးရအပေါ်အယုံကြည်မှုရှိအစိုးရကျွန်တော်အနေနဲ့တင်သွင်းမယ်ဆိုတာဥက္ကဋ္ဌကြီးကိုအသိပေးလိုပါလား
။2016ဇွန်လကပြည်လုံးစုလူထုစံတပ်ခိုင်ယူပွဲမှာထောက်ခံမဲ52ရာဂိုင်နှုန်းကန့်ကွက်မဲ48ရာဂိုင်နှုန်းနဲ့ EU ကနေတုတ်ထွက်ဖို့ပြည်တွင်းမဲစံတပ်ရှင်တွေကဆုံးဖြတ်ခဲ့ကြတာဖြစ်ပါလေ။ဒေါက်တာမင်္ဂလာနေ့က Brexit သဘောတူညီမှုပေါ်မဲခွဲဆုံးဖြတ်ရှင်းမပြုမီဝန်ကြီးချုပ်ကတော့ Brexit ထောက်ခံသူစွတ်တော်အမတ်တွေကိုသတိပေးခဲ့တာကသူ့ရဲ့သဘောတူညီမှုပယ်ချခံရရင် ဗြိတိန်အနေနဲ့ EU ကနေသဘောတူညီမှုမရပဲနှုတ်ထွက်မဲ့အစားလုံးဝမနှုတ်ထွက်နိုင်မဲ့အခြေအနေဆိုက်နိုင်ရဲ့ဆိုတာပါပဲ